မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေဆင်းဆက်မပြတ်ဖြစ်နေပြီးလွတ်လပ်စွာပြောဆိုစုဝေးခွင့်ကိုပြင်းပြင်းထန်ထန်ဖိနှိပ်နေဆဲဖြစ်တယ်လို့ဂျနီဗာလူ့ခွင့်ရေးကောင်စီကိုရောက်နေတဲ့မြန်မာလူထုအခြေပြုအဖွဲ့35ဘွဲ့ကျော်ကိုစားပြုတဲ့မြန်မာ UPR Foreign ကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာအစိုးရအနေနဲ့ UPR လို့ခေါ်တဲ့ဒီကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲမှာကတိပြုထားတဲ့တာဝန်ဝတ္တရားတွေကိုလိုက်နာအကောင့်ထဲဖော်ဖို့ကိုလည်းသူတို့တိုက်တွန်းလိုက်တဲ့အကြောင်းကိုဆက်ပြီးတော့နားဆင်ပါရှင်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့လူ့ခွင့်ရေးကောင်စီဌာနချုပ်မှာမနေ့ကမြန်မာ UPR Foreign ကိုယ်စားလှယ်တွေဟာနိုင်ငံပေါင်း40ကျော်ကတန်တမန်တွေကုလသမဂ္ဂအရာရှိတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါ။မြန်မာဆွေးနွေးဘက်ကအခုချိန်ထိပြုပြင်ပြောင်းလဲခြင်းမရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအဓိကတင်ပြခဲ့တဲ့အကြောင်းမြန်မာ UPR Foreign ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးအောင်မျိုးမင်းက VOA ကိုပြောပါတယ
်။ဒီဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးနိုင်ငံရေးအရာဖန်ဆီးပြီးတော့เนาะအကြီးကျခံရတဲ့သူတွေနဲ့လူခွေကာကွယ်စောင့်ရှောက်သူတွေကလေးခွင့်ရေးနဲ့ပတ်သက်ပြီးတော့နောက်ကအမျိုးသမီးအရေးနောက်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာဘာသာရေးချစ်သုံးခွင့်နောက်တစ်ခါမူရင်းဌာနလူမျိုးများအကြောင်းအရာဒီဒုက္ခသည်များဆိုင်ရာနဲ့ LGBT အကြောင်းအရာကိုကျွန်တော်တင်ပြသွားတာဖြစ်ပါတယ
်။အထူးသဖြင့်နိုဝင်ဘာလမှာကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးရိမ်စရာအခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဦးအောင်မျိုးမင်းကပြောပါတယ်
။ရွေးကောက်ပွဲကာလမှာလက်ရှိဖြစ်ပေါ်နေတဲ့ဒီမဲစရင်းတွေမှားယွင်းမှုကိစ္စတွေကျွန်တော်တောင်းထောက်ပြတာရှိတယ်။ဘာသာရေးကိုအကြောင်းပြပြီးတော့တချို့သောပါတီရုပ်ပေါ်မှာတိုက်ခိုက်တာတွေဒါတွေကိုဘာသာရေးအကြောင်းပြပြီးတော့မဲဆွေတဲ့ဟာမျိုးကျွန်တော်တို့ဒါတွေကျွန်တော်ထောက်ပြရရှိတယ်။နောက်တစ်ခုကတော့ဒီအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းမျိုးကိုကျွန်တော်တို့မဲဆွေတဲ့အချိန်မှာအကြမ်းဖက်မှုလှုပ်ဆောင်နေတဲ့အကြောင်းအရာကိုကျွန်တော်တင်ပြတာရှိပါတယ်။အဲ့ဒါတွေကတော့ဒီလက်ရှိအချိန်ဒီနောက်ပိုင်းမှာကျွန်တော်တို့ report တင်ပြီးတဲ့ဒီ mass နောက်ပိုင်းမှာဖြစ်ပေါ်လာတဲ့အခြေအနေတွေကိုကျွန်တော်တင်ပြတာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ကြားထဲမှာဘာတွေပါလဲဆိုလို့ရှိရင်တော့ရရွာအတွင်းမှာအကြမ်းဖက်မှုတွေကြောင့်ကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေပါတိုင်းကိုယ်ကိုယ်ကမှအခြေခံပြီးတော့လှုပ်ရှားမှုတွေအဲ့ဒီရဲ့လှုပ်ဆောင်မှုတွေကရွေးကောက်ပွဲဘယ်လိုတက်ရောက်နိုင်လဲဆိုတာကိုကျွန်တော်တို့တင်ပြသွားတာရှိပါတယ်
။မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေစဉ်ဆက်မပြတ်ဖြစ်နေတဲ့အထက်မှာကလေးခွင့်ရေးဟာအဆိုးဆုံးဖြစ်တယ်လို့ဂျနီဗာကိုရောက်နေတဲ့ကလေးခွင့်ရေးကာကွယ်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါတယ်။ကလေးစစ်သားစုဆောင်မှုနဲ့ကလေးငယ်တွေလူကုန်ကူးခံရမှုအပါအဝင်အခြားကလေးအခွင့်အရေးချိုးဖောက်ခံရမှုတွေအတွက်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေကိုမြန်မာအစိုးရဘက်ကမလုပ်ပေးနိုင်ခဲ့ဘူးလို့လည်းကလေးအခွင့်အရေးကာကွယ်ရေးဆောင်ရွက်နေတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့15ဘွဲ့ရဲ့ကိုယ်စားလှယ်တဦးဖြစ်သူ United Against Child Trafficking တာဝန်ခံကိုရဲရင်နောင်က VOA ကိုပြောပါတယ
်။ကလေးစစ်သားကိစ္စမှာဆိုရင်ဒီဆိုရတာဒီ clip တွေရောလွတ်ပြရရောရှိရောနော်ဟိုသူနဲ့ဒီပြန်ပြီးမိသားစုပြန်အားတာရှိပြီဒါမှလည်းဟိုအတူနော်ရှိတော့မယ်ဒီအစိုးရတတ်တယ်ပါဒီတော့ကူဒီတိုင်းသားလည်းနဲ့ကန်တက်ဖွဲ့တွေမှာ clip တွေရှိအောင်မယ်အခုလက်ရှိမှာဒီအစိုးရနဲ့ဒီတိုင်းရင်းဒီဆွေးနွေးပွဲလုပ်နေအဲ့ချိန်မှာသူတို့တွေမဆွေးနွေးဖြစ်တာကဒီလက်နဲ့ကန်တက်မှရှိနေဒီ clip တွေကိစ္စဘယ်လိုလုပ်မလဲဆိုတာထဲမသွင်းမစဉ်းစားရရှိတော့အဲ့ဒါဒီ clip တွေတော့ကသူတို့ challenge ဘူးနော်ဒီစိတ်ကောင်းမှုတွေဖြစ်နေတော့မယ်ဒီကလေးကုသရမှုနဲ့ပတ်သက်လို့ပြောရမယ်ဆိုတော့ဒီအစိုးရကတော့ဒီလှုပ်ဆောင်တာရှိပါတယ်ကလေးလူ့ဘဝမှုတာစီနဲ့ပတ်သက်လို့လှုပ်ဆောင်နေမှာဒီဟိုကလေးတွေပေါ့တိတဲ့လူစားပွဲလှုပ်တာမရှိဘူးဒီအခါကလေးတို့ခိုင်မာတဲ့ဥတွေပြထန်ပြီးတော့ကာဝယ်ဖို့ဆိုတဲ့အရာတွေတော့အကြံပေးတဲ့ဟာတွေတင်ပြခဲ့ပါတယ
်ဒါအပြင်တိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်တီရင်းအိုးအိမ်စွန့်ခွာထွက်ပြေးရသူပေါင်း3,400ကျော်ထိတိုးလာခဲ့တယ်လို့ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယျာဉ်3,000နီးပါးဟာနှစ်ပေါင်း30နီးပါးနေထိုင်နေရကြောင်းလဲမြန်မာ UPN Foreign ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အလားတူမြန်မာနိုင်ငံမှာစီးပွားရေးအခွင့်အလမ်းတွေပွင့်လာပေမဲ့တစ်ချိန်တည်းမှာပဲလေယာဉ်မြေတွေကိုအတိအဓမ္မသိမ်းဆည်းတဲ့ချိုးဖောက်မှုတွေပိုးပြီးဆိုးရွားလာနေပြီးဒေသခံပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုလည်းချိန်ချောက်လာနေတယ်လို့အစီရင်ခံစာမှာရေးသားထားပါတယ်။ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့တနိုင်ငံချင်းစီပေါ်၄နှစ်တစ်ချိန်ပြုလုပ်တဲ့ UPR လုပ်ငန်းစဉ်ဆွေးနွေးပွဲကိုနိုဝင်ဘာလ2ရက်နေ့ကနေ23ရက်နေ့အထိဂျနီဗာလူ့ခွင့်ရေးကောင်စီမှကျင်းပမှာဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာတော့အလှည့်ကြတဲ့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုသုံးသပ်ဆွေးနွေးကြမှာပါ။ ဒါဟာဒုတိယအကြိမ်မြောက်ဖြစ်ပြီး2011ခုနှစ်ကပထမအကြိမ်အဖြစ်မြန်မာနိုင်ငံဟာ UPR မှာပါဝင်ခဲ့ပါတယ်။အဲ့ဒီတုန်းကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာအစိုးရကသဘောတူညီခဲ့တဲ့လူ့ခွင့်ရေးဆိုင်ရာကတိပြုချက်အတော်များများကို၄နှစ်တာကာလအတွင်းလိုက်နာဆောင်ရွက်တာမျိုးမတွေ့ခဲ့ရဘူးလို့လည်းဦးအောင်မျိုးမင်းကပြောသွားပါရစေ။